ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်တဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိုကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းပူးပေါင်းဆောင်ရွက်နေပြီဖြစ်လို့ဒုက္ခသည်လက်ခံရေးစခန်းတွေအဆင်သင့်ဖြစ်နေပြီလို့လူကယ်ပြန်ဝန်ကြီးကပြောပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တွေဘက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လူအခွင့်အရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးတောင်းဆိုနေကြပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေမရမချင်းနေရရင်းကိုပြန်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
ပြည်ရဲ့နှစ်2018ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအနာပိုင်းနေဘက်ကနယ်မြေရှင်းလင်းမှုတွေအတွင်းလူခွေးချိုးဖောက်မှုတွေရှိတဲ့ဆိုပြီးဆိုရမှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်မြန်မာဘင်္ဂလားနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေရခဲ့ပြီးတော့မြန်မာနိုင်ငံဘက်ကပြီးခဲ့တဲ့2018 January လဆန်းကစလို့ပြန်လည်လက်ခံမှုအစီအစဉ်ရှိနေပါပြီဆိုတာသတင်းထုတ်ပြန်ထားတာပါဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့အတွက်ရေရှည်ခိုင်မာတဲ့ဘဝအမှကန်ချက်စိတ်ချရတဲ့လုံခြုံရေးအစီအမံတွေနဲ့နိုင်ငံသားအခွင့်အရေးဒဏ်ထူညီမျှပေးမှာပဲနေရရင်းကိုပြန်လာရဲကြမယ်လို့ဆိုပါတယ်လက်တလောမှာတော့ဘင်္ဂလားမြန်မာနယ်စပ်ဒီမှာဖွင့်လှစ်ထားတဲ့ဂျားစခန်းတွေဖြစ်တဲ့ငခုရတောင်မြိုလက်ဝဲလှဖို့ခေါင်းစားတဲ့ယာယီလက်ခံရေးစခန်းတွေကိုတော့အစိုးရဘက်ကအစဉ်သင့်ဖြစ်အောင်စီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့လူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ကစက်လိုက်ဆောင်နေတဲ့ဒီကိစ္စတွေလေဟုတ်ကျွန်တော်စားပြီးတော့ဟိုတနင်္ဂနွေဘုရားကျတဲ့ဒီရီယာစာချုပ်ချုပ်ဒီစလားအတူအချင်းချင်းဖြစ်ရမ်းလို့ပြောတဲ့တော့စာချုပ်ထဲမှာပါတဲ့အဲ့လက်ခံရေးစခန်းကခူရတောင်းပြီးတော့ဝယ်ကုန်းလမ်းကြီးလားဒါကိုကျွန်တော်စောက်တယ်တော့ဂျာစခန်းစီကခဏလေးနေရာမယ့်နေရာအဲ့ဒီဆောင်ကြီးတုန်းကနေရာမယ့်နေရာပေါ့နော် cash forward နဲ့ကြွားမယ်အဲ့ဒီနေရာမယ့်နေရာကိုစောက်ပြီးအဲ့ဒါ2018 January 27 ကျွန်တော်ကပြီးရေးပြီးတော့ကျွန်တော်လည်းကျွန်တော်လေးစောက်ပြီးတော့ပြန်လဲဒါကလည်းလည်းများများများစားပြီးကျွန်တော်စီစဉ်တယ်စီစဉ်တော့နောက်တစ်ခါကျစာချုပ်ဒီဆုံးဆုံးသွားမယ်စာချုပ်ဒီလည်းအကုန်ထုတ်ပြီးဒီနေရာကဒီဝတ်ဒီကျဲဒီ term of reference to physical arrangement ဒါဒီကောစာချုပ်ထုတ်ပြီးသွားပြီအခုရန်နေကြရင်ဒီနဲ့ဒါမှမဟုတ်ဒီအခါကျတော့ dry technical working group ဒါဒီပေါ်ပြီးတော့ဒီလိုဆောင်ရည်နေပြီအဲ့တော့နောက်ဆုံးချိန်ညာချိန်တော့ project ပို့ရခြင်းရှိမှောင်းတဲ့ project မျိုးကိုဒီဘက်ကနေ verification လုပ်ပြီးတော့ပြန်ပို့တယ်ပြန်ပို့တယ်လည်းနေပြီးတော့ဒီဘက်ကနေပြီးတော့ဒီပြန်ကြောက်အောင်ပါပေါ့နော်
အခုလိုအစိုးရဘက်ကအစင်းသင့်ဖြစ်နေပြီလို့ပြောပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေအများစုဘက်ကတော့နေရရင်းကိုပြန်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်သူတို့တောင်းဆိုထားတဲ့ဒဏ်သူနိုင်ငံသားအခွင့်အရေးပေးဖို့နောက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုအတွက်အစိုးရဘက်ကနေလုပ်ပေးနိုင်ခြင်းမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ကိုအီစလန်ကပြောပါတယ်
ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုမြန်မာစစ်ကောင်လက်ကံဆောင်ရမပေးမရှိပါလားဖြင့်ကျွန်တော်တို့ဒုက္ခရှိကြတာကိုတော့အစီအစဉ်မရှိပါဘူးခင်ဗျာကျွန်တော်တို့ရဲ့အတေးကတောင်းဆိုချက်ကမှာကျွန်တော်တို့ယတိရရှိကြရင်မြန်မာပိုင်းရဲ့ဒီဝတ်ပြန်လည်ရရှိရေးနဲ့ကျွန်တော်တို့ရဲ့ပိုင်ဆိုင်မျိုးကိုတမျှပြန်လည်ရရှိခြင်းပြည့်စုံရပါမယ်နောက်တော့မြန်မာစစ်ကောင်ကကိုကရပိုင်ပြည်နယ်အဖြစ်ပေါ်တလို့啊ပြောထားတာရှိတယ်ဒီဒုက္ခရှိနေအတူအကြံပေးသမားဝင်ရောက်ဒီဆောင်ရမယ်ဆိုရင်တော့တက်စမ်းလိုက်ဒါပေမဲ့ကျွန်တော်တို့ခေါင်းစဉ်မှာအတန်းတော့ဆိုတာလုံးဝလုံးဝမရှိသေးပါဘူးခင်ဗျာအဲ့ဒါကြောင့်မလို့ကျွန်တော်ရဲ့အဲမယင်းကြီးကျင်တဲ့အချိန်မှာပထမကအဆုံးချက်မပါဘဲနဲ့ကျွန်တော်ကမယင်းကြီးကိုလုံးဝပြန်ဖို့ဆိုတာအဆင်မပြေဘူး
မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့ဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေနေရရင်းပြန်နိုင်ရေးမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေကိုလည်းအစိုးရဘက်ကအလေးထားလိုက်ရောပေးစီလိုပါတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တွေအုပ်ဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အမြင်ဆိုကိုမော်လမေရကိုကျင်ကြောပြီးတော့ကျွန်တော်တောင်းဆိုရတယ်ဘဝလုံးချုံမှုအတိအကားကျွန်တော်အခွင့်ရပါကျွန်တော်ဘဝလုံးချုံမှုဘာလဲအဲ့အမေကျွန်တော်မူလမင်းရကိုသင်တော့တောင်းဆိုအဖြစ်ကနေကျွန်တော်ပြန်ပို့စင်အခက်ခဲရောများပါတယ်ဒီမှာပြန်ပြီးတော့ဘာလောက်ကိစ္စအဲသာတော့နေဆိုတော့ဒီမှာအခက်ခဲရောများလိကြည့်တယ်အခုလောလောဆယ်လို့ဒီမှာဒီအတိတ်ကိုပြန်ပို့ဆရာဖို့ချိပါဘူး
့ဒီမှာတောင်းဆိုကြတဲ့အခုလိုလာရပြန်မှဆက်နေသူ
ပင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာတော့ပွင့်လင်းရာသီရောက်လာတဲ့အချိန်မှာနေရာရွှေ့ပြောင်းမှုတွေရှိနိုင်တယ်ဆိုပြီးမူလကသတင်းတွေထွက်ပေါ်ထားပေမဲ့လို့ပင်္ဂလားဒေ့ရှ်ရန်နာပိုင်းနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒုက္ခသည်တွေလိုအပ်နေတဲ့နေထိုင်စားတောက်ရေးကလင်းငယ်တွေအတွက်ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကိုဆောင်ရွက်ပေးနေစေဖြစ်ပါတယ်။ဒါကြောင့်အခက်အခဲကကြီးကြီးမားမားမရှိပေမဲ့လို့ရေရှည်နေထိုင်နိုင်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ပင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရှင်။